နိုင်ငံဖွံ့ဖြိုးတိုးတက်ရေးမှအရင်ကခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပါဝင်ခွင့်ပြုမှဖြစ်ပြီးဖြောင့်မတ်မှန်ကန်စွာအသွွန်ခွန်ဆိုင်ပါဝင်ကြဖို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ NLD အစိုးရလက်ထက်ပြည်သူလူထုအတွက်အခွင့်အလမ်းသစ်တွေရဖို့ဆောင်ရွက်နေတဲ့အချိန်မှာခရိုနီလုပ်ငန်းရှင်တွေဘက်ကလည်းအရင်လိုမဟုတ်ဘဲစီးပွားရေးနယ်ပယ်မှာဥပဒေနဲ့အညီမှန်မှန်ကန်ကန်လုပ်ကြဖို့မနေ့စနေနေ့ကနေပြည်တော်မှာကျင်းပတဲ့စီးပွားရေးလုပ်ငန်းများဖွံ့ဖြိုးမှုမိဖက်များတွေ့ဆုံပွဲအခမ်းအနားမှာဒေါက်အောင်ဆန်းစုကြည်ကပြောခဲ့တာပါ။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပါမယ်ရှင်
။ဒီတွေ့ဆုံပွဲအခမ်းအနားကိုခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေလို့နာမည်ကြီးနေတဲ့ Max Uzozo, Zegaba Ukinshwe, Uteza Goza သူ့ရဲ့သားနှစ်ဦး၊ Aden Uchikai, ဗဒမြားနဂါဦးနေဝင်းထွန်း၊တကုံ International ဦးဝင်းအောင်တို့အပြင်ဗိုလ်ချုပ်မှူးကြီးအငိမ့်စာတန်းရွှေရဲ့မြေဖြစ်သူကိုနေရွှေသွေးအောင်တို့တက်ရောက်တာတွေ့ရပါတယ်။ NLD ဆိုရတဲ့လက်ထက်မှာအရင်ခရိုနီလုပ်ငန်းရှင်ကြီးတွေနဲ့ပတ်သက်လို့သဘောထားဘလို့ရှိတယ်လဲဆိုတာကိုဒေါအောင်ဆန်းစုကြည်ကသူ့ရဲ့အခမ်းအနားအဖွင့်မိကွန်းမှာအခုလိုပြောသွားပါတယ
်။အရင်တုန်းကလုပ်နေတဲ့စီးပွားရေးသမားတွေအတွက်နေရာမှရှိပါမလားဆိုတဲ့ပူပန်တော့ကတွေလည်းရှိပါတယ်။ကျမတို့ကတော့အားလုံးကိုကြိုဆိုပါတယ်။ကျမတို့ရဲ့နိုင်ငံသားများအားလုံးဟာကျမတို့စီးပွားရေးတိုးတက်မှုဖွံ့ဖြိုးမှုမှာပါဝင်ပြီးတော့ဆောင်ရွက်စီခြင်းပါတယ်။အရင်တုန်းကအတိတ်ကိုပြန်ပြီးတော့ကြည်တာမဟုတ်ဘဲနဲ့အနာဂတ်ကိုမျှော်တဲ့မူဝါဒမျိုးနဲ့ကျမတို့ကဆက်ပြီးတော့ဆောင်ရွက်သွားခြင်းမှာဖြစ်ပါတယ်။ကျမတို့အနေနဲ့တော့ကျမတို့ပြည်သူပြည်သားတွေကနေပြီးတော့ချမ်းသာကြွယ်ဝလာဖို့ကျမသဘောကျပါဒါပေမဲ့ချမ်းသာကြွယ်ဝဖို့ကမှန်မှုတော့လိုတာပေါ့။အရင်တုန်းကမှန်တာမမှန်တာအတိတ်ကိုတော့ပြန်ပြင်လို့မရတော့ဘူး။အခုပြစ်ဆိုပါမှာတော့မှန်ကန်ကဆက်ပြီးတော့လုတ်သွားပါလို့ကျမအနေနဲ့မေတ္တာရခိုင်ခြင်းပ
ါပြည်သူအများစိတ်ထဲမှာရှိနေတဲ့ခရိုနီလုပ်ငန်းရှင်ဆိုတဲ့အပေါ်မှာ나ကြီးပြီးမယုံကြည်တဲ့စိတ်တွေပယ်ဖျောက်နိုင်ဖို့အများအကျိုးအတွက်မိမိရဲ့ချမ်းသာကြွယ်ဝမှုတွေကိုအသုံးချဖို့ဒေါအောင်ဆန်းစုကြည်ကလုပ်ငန်းရှင်တွေကိုအခုလိုတိုက်တွန်းသွားပါတယ
်အရင်ဒီအစိုးရမတက်ခင်ကတည်းကအာလုံးတည်နေတဲ့မြန်မာအင်္ဂလိပ်ဘာသာစကားကိုမတန်းကျင်ဘူးကျွမ်းကျင်မှုဆိုပေမဲ့တောင်မှတည်နေတဲ့အသုံးနှုန်းတစ်ခုရှိပါတယ်ခရိုနီဆိုတဲ့အသုံးနှုန်းတချို့ဘာရနေကတနိုင်ငံလုံးမှာပြပွားနေတယ်ခရိုနီတွေတဲ့ဒီစီးပွားရေးအောင်မြင်နေတဲ့လူတွေကခရိုနီတွေပြောရမယ်ဆိုလို့ရှိရင်အစိုးရနဲ့အနာရှိတဲ့ပုဂ္ဂိုလ်များနဲ့ပင်းပြီးတော့မိမိတို့ရဲ့အောင်မြင်မှုအတွက်လှုပ်ထားတရားဥပဒေဘောင်တွေကလှုပ်ထားမဟုတ်ဘူးဒါအများပြည်သူအတွက်လှုပ်ထားမဟုတ်ဘူးဆိုပြီးဒီလိုဝေဖန်ချက်တွေရှိပါတယ်ဒီလိုဝေဖန်ချက်တွေကြားတဲ့အခါမှာကျမစိတ်မကောင်းပါဘူးစိတ်မကောင်းဘူးဆိုတာကျမတို့ရဲ့ပြည်သူပြည်သားများအချင်းချင်းဘာလို့တောင်စိတ်ဝေးကွဲနေကြပါလဲစိတ်တကယ်လည်းဒီလိုပဲကို့အတွက်ပဲလုပ်မယ်ဆိုတဲ့လုပ်ငန်းရှင်ကြီးများကျမတို့နိုင်ငံမှာများနေသလားကိုကြိုးအတွက်ပဲကြည့်မယ်ဆိုတဲ့ပုံပုံကြီးကျမတို့နိုင်ငံမှာများနေသလားဒီလိုဟာမျိုးတွေရှိနေတယ်ဆိုရင်နိုင်ငံအတွက်ဒါမှဝင်းနေစရာဖြစ်တယ်ဒါပေမဲ့ကျမယုံကြည်ချက်တစ်ခုကအတိတ်ဆိုတာကို့ကိုချီနှောင်ထားဖို့မဟုတ်ဘူးသင်္ကန်းစာယူပြီးတော့ရှေ့ကျမတို့ဆက်သွားနိုင်ရမယ်တစ်ချိန်တစ်ခါတုန်းကကို့အတွက်ပဲလုပ်ခဲ့တဲ့ပုံကိုယ်တွေကနောက်တစ်ချိန်တစ်ခါမှအများအတွက်မလုပ်နိုင်ဘူးလားအများအတွက်လုပ်နိုင်တဲ့အရေးချင်းတွေသူတို့မှမရှိဘူးလားကို့အစုအဖွဲ့ကို့ရဲ့လုပ်ငန်းကို့ရဲ့ပတ်ဝန်းကျင်ကို့ရဲ့မိသားစုအတွက်ပဲစဉ်းစားခဲ့တဲ့ပုံကိုယ်များဟာအမြင့်ကျယ်လာပြီးတော့တတိုင်းပြည်လုံးအတွက်စဉ်းစားနိုင်တဲ့အရေးချင်းတွေမမွေးနိုင်ဘူးလားဆိုတာကိုဒါကျမစဉ်းစားခဲ့ပါကျမကတော့ဒါဖြစ်နိုင်တယ်လို့ယုံကြည်ပါတယ်ဖြစ်နိုင်ဖို့အတွက်လည်းကျမတို့အခွင့်အရေးတွေပေးပ
ါစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ NLD အစိုးရတဲ့လက်ထက်မှာအခွန်ကိုဥပဒေနဲ့အညီမှန်မှန်ကန်ကန်ပေးဆောင်ဖို့လိုအပ်ကြောင်းဒေါအောင်ဆန်းစုကြည်ကအလေးပေးထည့်သွင်းပြောဆိုခဲ့သလိုဒီတွေ့ဆုံပွဲကိုဖိတ်ကြားရမှာလဲအကောက်ခွန်အများဆုံးပေးတဲ့လုပ်ငန်းရှင်158ဦးကိုရွေးချယ်ဖိတ်ကြားခဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ NLD စီးပွားရေးအကြံပေးကော်မရှင်အတွေ့အမှုဦးမင်းခင်ကတော့ခရိုနီလုပ်ငန်းရှင်ကြီးတွေအနေနဲ့အရင်လိုမဟုတ်ဘဲဖြောင့်မတ်မှန်ကန်စွာလုပ်ကင်ဖို့ဒေါအောင်ဆန်းစုကြည်ကရည်ရွယ်ပြီးတတိပေးလိုက်တာဖြစ်တယ်လို့ပြောပါတယ်
။ဒေါအောင်ဆန်းစုကြည်ကခရိုနီဆိုတော့စီးပွားရေးလုပ်ငန်းရှင်တွေတော့တရင်စကားပေးသွားတာကြ။သူပေးသွားတဲ့တရင်စကားကျွန်တော်နားလည်လိုက်တာကတော့စီးပွားရေးကျွန်တော်ကြောင်းပြီးထူထောင်သွားတာမှသူတို့အလုံးပါဝင်ခွင့်ရှိတယ်။ပါဝင်ခွင့်ရှိတယ်ပါဝင်နိုင်တယ်။ဒါပေမဲ့ဥပဒေအတိုင်းကျောင်းဝီလမ်းကြောင်းတိုင်းကျောင်းဝီတိုင်းလောက်ပါမယ်။ဒါပြောဆောင်းတဲ့ဆောင်းထိုက်တဲ့ခုံတွေကိုပြေဝဆောင်းရမယ်။နောက်သူပြောရတာရှင်းပါလေ။ဟိုလမ်းတစ်ကိုရှောက်ကြပါ။အမှန်ကန်ကန်လောက်ကြပါ။ဟောဒီတဲ့တော့ကျောင်းလေးပါရေလိုလောက်ပါနေတော့။အာရီကင်းရှင်းပါစေ။အများအတွက်တိုက်ပြီးတဲ့ကြီးဖို့ချိန်ရောက်ပြီ သူပြည့်ရတဲ့တရင်စကားပါပဲ
။ဒါပေမဲ့အရင်စစ်အစိုးရဆက်ဆက်နဲ့ပေါင်းပြီးစီးပွားရေးလုပ်ငန်းတွေကိုလဝက်ကြီးအုပ်ခဲ့တဲ့ခရိုနီလုပ်ငန်းရှင်တွေအနေနဲ့အာဂရိလိုက်စားတာအခွန်ရှောင်းတာတွေရှိနေမယ်ဆိုရင်တိတိယောက်ယောက်အေးအေးယူကင်တွယ်ဖို့လိုကြောင်းဝေဖန်ထောက်ပြတာတွေရှိနေပါတယ်။ဒေါန်ဆန်းစုကြည်ရဲ့မိကောမှာတော့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးမှာအရေးပါတဲ့အာဂရိလိုက်စားမှုကင်းစင်ရေးကို NLD အစိုးရအနေနဲ့ဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်သူ့ရဲ့မိကွန်းမှာ NLD ဆိုရတက်လာပြီး6လအတွင်းစီးပွားရေးတိုးတက်မှုအရှိန်နှေးကွေးခဲ့ကြောင်းဒေါန်ဆန်းစုကြည်ကဝန်ခံပြောကြားခဲ့ပါတယ်။ဒါပေမဲ့ NLD ဆိုရရဲ့စီးပွားရေးမူဝါဒတွေကိုဝေဖန်မှုတွေနဲ့ပတ်သက်လို့အဓိကလူသားအရင်းမြစ်ကိုအားကိုးတဲ့စီးပွားရေးမူဝါဒကိုချမှတ်ကျင့်သုံးမှဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကသူ့ရဲ့မိကွန်းမှာတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။